ဟက်စ်ဘောလာခေါင်းဆောင်ဟက်ဆန်နက်ဇာလန်ရဲ့ကိုဆက်ခံမဲ့ဟက်ရှင်းဆဖီဒင်းဟာစက်တဘာ29ရက်နေ့ဘီရဂိုအစ္စရေးတိုက်ခိုက်မှုအတွင်းတေဆုံးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒရယာဟုကအောက်တိုဘာ၈ရက်နေ့မှာပြောပါတယ်ဆဖီဒင်းဟာနက်ဇာလန်ရဲ့တဝမ်ခွဲညီကိုဖြစ်ပြီးဟက်စ်ဘောလာဖွဲ့အကြီးအကဲရှိသူဖြစ်တဲ့သူကိုခေါင်းဆောင်တင်မယ်လို့ပြောလင လေးကလေးချောင်းတိုက်ခိုက်ကိုရက်တိုက်လှုပ်ခဲ့တဲ့နောက်သူနဲ့ပတ်သက်တဲ့သတင်းတွေမကြားတော့ပဲဖြစ်သွားတာပါ။ Israel ဝန်ကြီးချုပ်က Hezbollah ခေါင်းဆောင်နဲ့သူ့နေရာဆက်ခံတဲ့သူအပါအဝင်အကြမ်းဖက်သမားထောင်ပေါင်းများစွာကိုတုတ်တန်နိုင်ခဲ့ပြီး Hezbollah ရဲ့လက်ကင်နှံစွန်းရော့အောင်လှုပ်ခဲ့တယ်လို့ပြောပါတယ်။စစ်ဗီဒင်းတေဆုံနာနဲ့ပတ်သက်ပြီးသူတို့ထိပ်ပိုင်းခေါင်းဆောင်တွေတေဆုံမှုကိုအတိအပြုပြောဆိုလို့ရှိရဲ Hezbollah အဖွဲ့ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး Hezbollah ဒုတိယခေါင်းဆောင်ကတော့ Lebanon နှုတ်တော်ဥက္ကဋ္ဌရဲ့အပြစ်ခံရက်စေးတောင်းဆိုချက်ကိုသူတို့ထောက်ခံတယ်လို့ရုပ်သံကနေပြောပါတယ်